ဗိုလ်လီးဗီးယားသမ္မတလိုက်ပါလာတဲ့လေယာဉ်မှာအမေရိကန်နိုင်ငံကအလို့ရှိနေတဲ့တရားခံပြေးအက်ဒဝတ်စနိုဒန်ပါလာတယ်လို့တန်တရားရှိတဲ့အတွက်လေယာဉ်လမ်းကြောင်းပြောင်းခဲ့တဲ့ပေါ်အော်စတြီးယားနိုင်ငံကိုဗိုလ်လီးဗီးယားနိုင်ငံကဝေဖန်ပြောဆိုလိုက်ပါတယ်။အော်စတြီးယားကအမေရိကန်နိုင်ငံရဲ့ဖိအားကြောင့်သမ္မတအီဗိုမော်ရယ်စ်ကိုပြန်ပေးဆွဲသလိုဖြစ်ခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာဗိုလ်လီးဗီးယားနိုင်ငံကိုယ်စားလှယ်ကဆွဆွဲပြောဆိုလိုက်ပါတယ်။မစ္စတာမော်ရယ်စ်ဟာဗီယက်နမ်မှာ12နှစ်ကြာခဏရပ်နားပြီးတော့ဗိုလ်ထုနေကဗိုလ်လီးဗီးယားနိုင်ငံအပြန့်မှာအော်စတြီးယားတာဝန်ရှိသူတွေကသူ့လေယာဉ်ကိုရှာဖွေခဲ့တာဖြစ်ပါတယ်။မစ္စတာမော်ရယ်စ်ဟာမော်စကိုထိပ်သီးအစည်းအဝေးကနေဗိုလ်လီးဗီးယားနိုင်ငံကိုအပြန့်လမ်းမှာအရင်လကဟောင်ကောင်ကထွက်ပြေးပြီးတော့မော်စကိုနိုင်ငံတကာလေဆိပ်မှာစနိုဒန်ရောက်နေတဲ့အချိန်နဲ့တိုက်ဆိုင်ခဲ့ပြီးအခုဖြစ်ရဖြစ်ပွားခဲ့တာဖြစ်ပါတယ်။ပြင်သစ်နဲ့ပေါ်တူဂီတို့ကသူတို့နိုင်ငံလေးပိုင်နဲ့တီကိုပြန်တန်းခွင့်ပေးဖို့ငင်းဆန်ခံခဲ့ရပြီးနောက်ဆုံးဩစတြေးလျမှာဆင်းသက်ခဲ့တဲ့အဲ့ဒီလေယာဉ်ဟာစနိုဒန်ကိုတင်ဆောင်မလာဘူးလို့တာဝန်ရှိသူတွေကပြောဆိုပါတယ်။တကယ်လို့အက်ဒဝတ်စနိုဒန်ကသာခွင့်တောင်းမယ်ဆိုရင်ခေါ်လုံခွင့်ပေးမယ်လို့ဗိုလီးဗီးယားသမ္မတမစ္စတာမော်ရယ်စ်ကပြောဆိုလိုက်ပါတယ်။